နေပြည်တော်တည်ထောင်တရားရုံးမှာအပတ်စဉ်တင်းလာနေတိုင်းဆစ်ဆင်းနေကြနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အမှုသုံးမှုနဲ့သမရဦးဝင်းမြင့်အမှုတမှုတို့ကိုဒီကနေ့အောက်တိုဘာလ18ရက်နေ့မှာဆက်လက်ကြားနာပါတယ်ဒေါက်ဆန်းစုကြည်အပေါ်ပုတ်ကုံသွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69တို့နဲ့တရားစွဲထားတဲ့အမှုတွေအတွက်နှစ်ဖက်ရှိနေတဲ့တရားရုံးကိုရှောက်လဲချက်ပေးခဲ့ကြပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မခင်ဖြူသေးကပြောပြပေးမှာပါခင်ဗျာ
နေပြည်တော်တည်ထောင်တရားရုံးမှာအပတ်စဉ်တင်းလာနေတိုင်းစစ်ဆေးနေကြသမရဦးဝင်းမြင့်အပေါ်ဆွဲဆိုထားတဲ့တဘာဝဘေးရန်ရဲ့ဆိုင်ရာအမှုနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့တဘာဝဘေးအမှုပို့ကုံသွင်းကုံဥပဒေပုံမှ၈ဆက်သွယ်ရေးဥပဒေပုံမှ69တို့ကိုဒီကနေ့စစ်ဆေးပါတယ်ပို့ကုံသွင်းကုံနဲ့ဆက်သွယ်ရေးဥပဒေတွေချိုးဖောက်တယ်လို့ဆွဆွဲခံထားရတဲ့အမှုတွေနဲ့ပတ်သက်လို့နှစ်ဖက်ရှိနေတွေဒီကနေ့ရှောက်လဲချက်ပေးခဲ့ကြတာပါဒီကနေ့စစ်ဆေးတာနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေတူက VOE ကိုအခုလိုပြောပါတယ
်အဲဒီဘောကူဘူဘောမရှိလေအဲ့ဒါရှောက်လို့ကျစတင်လိုက်တယ်ပြီးတော့ဟိုကပြန်ခေါ်သက်ပြီးကဟိုသူတို့အရင်ဟိုကဘာဘေးရန်တွေကပြန်ခေါ်သက်စီရန်ကုန်နေနိုင်တဲ့နောက်တစ်ယောက်ပေါ့ပြန်ပြန်ကိုစစ်လိုက်တယ်တော့လူချင်းကတက်လာမဲ့တနေနာနေချိန်လိုက
်ပို့ကုံသွင်းကုံဥပဒေပုံမှရှေ့အမှုဟာဖေဖော်ဝါရီ1ရက်အာနာသိန်းနေနေကဒွန်ဆန်းစုကြည်နေအိမ်ကနေဆက်သွယ်ရေးစကားပြောဆက်တဲ့ဂျမာရီတွေ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဆွဲဆိုထားတဲ့ပုံမှဖြစ်ပါတယ်ဆက်သွယ်ရေးဥပဒေပုံမှ69ကတော့အဲ့ဒီပစ္စည်းတွေကိုတရားမဝင်လက်ဝယ်ထားရှိခဲ့တာကြောင့်ဆိုရဲဆွဆွဲချက်နဲ့အမှုဆွဲခဲ့တာပါဒီမှုတွေအတွက်ဒွန်ဆန်းစုကြည်မှာအပြစ်ရှိတယ်လို့တရားလိုဘက်ကတရားသူကြီးကိုရှောက်ထားခဲ့ပြီးဒွန်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကတော့အပြစ်မရှိကြောင်းတက်တင်တဲ့တကွပြန်လည်ခြေပရှောက်ထားတင်ပြခဲ့တယ်လို့ပြောပါရယ်ဒီမှုတွေအတွက်ဆွဲချက်တင်မတင်ဆိုရဲဆုံးဖြတ်ချက်ကိုတော့လာမယ့်တနင်္လာနေ့အောက်တိုဘာလ25ရက်နေ့မှာဆုံးဖြတ်သွားဖို့ရှိပါတယ်လက်ရှိမှာတော့ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အမှုတွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခခွေးနဲ့အမှုတူးချင်းစီအပေါ်သဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုတွေကိုဆွဲချက်တင်ထားပါတယ်